ကချင်ပြည်နယ်ဖားကံမြို့နယ်လီဒိုလမ်းမပေါ်မှာဒီကနေ့မှလည်းစစ်တပ်နဲ့ KIA တပ်ဖွဲ့ကြားမှတိုက်ပွဲဖြစ်ပါတယ်။နောင်မီနဲ့မန်ပန်ရွာကြားမှာစစ်ကြောင်းကို KIA ကနေကြားဖြတ်တိုက်ခိုက်တာလို့ဒေသခံတွေကပြောပါတယ်။ဒီတိုက်ခိုက်မှုတွေဖြစ်ပြီးမှတော့စစ်တပ်ကအရက်သားပြည်သူတွေရှိတဲ့ဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့လည်းပြောပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်ကတိုက်ပွဲတွေကိုကြော်ကြော်သိန်းပြောပြပေးပါရှင်
။ဖားကံမြို့နယ်အတွင်းဒီကနေ့ဖြစ်တဲ့တိုက်ပွဲကတော့တနိုင်းမျိုးကနေပြန်ဆင်းလာတဲ့စစ်ကြောင်းကို KIA ကကြားဖြတ်တိုက်ခိုက်ခဲ့တာလို့ဒေသခံလူက VOA ကိုပြောပါတယ
်။အော်မမညာကျော်။ဘောသူတို့လမ်းကျဆင်းတော့ဟိုဘက်နမ်းမီဘက်တော့ကျောက်ကြွေးပြော။ဆောက်ဆောက်အဲ့မှာတော့အတန်ကြားနေတာ။နောက်မီနဲ့ဟိုကမန်တန်ကြားဖြစ်လို့ညာတာ။ကျုံတောင်ပေါ်မြောင်
။ဒီတိုက်ပွဲကမနေ့10နာရီ50လောက်မှဖြစ်ခဲ့တာပါ။တခြားဒေသခံတယောက်ကတော့တိုက်ပွဲဖြစ်ပြီးတဲ့နောက်စစ်တပ်ကမန်ပန်ရွာဖျားကြောင်းတွေကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ပြောပါတယ်
။ကျွန်တော်ဒီမန်ပန်စင်ဒီတာကတ်လစ်ကြောင်းညာကြောင်းဝန်ကြီးကအင်းကိုလက်နက်နဲ့ပစ်တဲ့အခါကျတော့ဒီသူ့ကြီးအကုန်လုံးကဆက်သွားတယ်။နောက်ပြီးမှစာထားတဲ့ရံတွေလည်းအကုန်လုံးပြေးသွားတယ်။ဘယ်လိုမရနိုင်တဲ့အစ်စ်နောက်ရောက်တော့ဖြစ်သေးတယ်တဲ့။အဲအမှဘွားတော်အပြစ်ခံရတယ်။
မန်ပန်ရွာကိုလက်နက်ကြီးနဲ့ပစ်တာကြောင့်ကိုတင်ကားတစ်စီးလက်ပစ်စီးသွားကြောင်းနဲ့နောင်မီရွာဟောင်းကဒေသခံလူငယ်တယောက်ကိုဖမ်းသွားတဲ့အကြောင်းဒေသခံတွေကပြောပါတယ်။အဲ့ဒီလူငယ်ကိုနောက်ပိုင်းမှာတော့ပြန်လွတ်ပေးခဲ့ပါတယ်။ကျန်ရင်ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကဒီကနေ့လီလိုလမ်းမှာတိုက်ပွဲဖြစ်ခဲ့ကြောင်းပြောပေမယ့်အခြေအနေအသေးစိတ်ကိုမသိရသေးကြောင်းပြောပါတယ်။တနိုင်ဖားကန့်နဲ့မိုးကော်မြို့နယ်တွင်ကလီလိုလမ်းတစ်လျှောက်မှာပြီးခဲ့တဲ့စက်တင်ဘာလကုန်လောက်ကစတင်ပြီးတိုက်ပွဲတွေဇက်တိုက်ဆူသလိုဖြစ်နေတာပါ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကကျန်ရီတက်မဟာ6အခြေဆက်ရာမုံကိုနဲ့ဖောင်းဆိုင်ဒေသဘက်မှာလဲစစ်တပ်နဲ့ MNDAA ကိုကန်တပ်ဖွဲ့အကြောင်းဒီရဲ့ဘိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဘူမူကြီးနော်ဘူးကပြောပါတယ်
။မနေ့ကလည်းအဲ့ဘက်မှာတော့တိုက်ပွဲဖြစ်တာရှိပါလေ။ဒါဒီမုံကိုပေါ့မုံကိုဖောင်းဆိုင်ဘက်မှာဒီတစ်ကောင်စစ်တပ်ကစစ်ကြီးအားဒီလက်နက်တွေရခါတွေပို့ထားပြီးမှပြန်ခောက်သွားတဲ့နေရာမှာလဲတိုက်ပွဲဖြစ်တယ်ဆိုတာကြားပါတယ်။နောက်ဒီဖောင်းဆိုင်ရဲ့စုတောင်းတောင်ပေါ့နော်ခရီးရန်ပါတာကြီးရဲ့စုတောင်းတောင်ဘက်မှာလည်းလက်နဲ့ကြီးနဲ့ပြည်ပြမအဲ့ဘက်မှာလည်းတက်ပွဲဖြစ်တယ်ဆိုတာတော့ကြားပါတယ်ဒါပေမဲ့အသေးစိတ်ကတော့ဘာမှအသေးစိတ်ကတော့မကြားရပါဘူ
း MNDAA ပြင်ကြားရေးဌာနရဲ့လူမှုကွန်ရက်ဆံမျက်နှာမှာတော့ဒီလ3ရက်နေ့ကနေ9ရက်နေ့အတွင်းတိုက်ပွဲ9နေရာဖြစ်ခဲ့ကြောင်းဖော်ပြထားပြီးနောက်ပိုင်းသတင်းထပ်ထုတ်တာတော့မရှိသေးပါဘူးကချင်နဲ့ရှမ်းပြည်နယ်ကတိုက်ပွဲသတင်းကိုစစ်တပ်ဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးဒီအပိုင်းတွေအတွင်းကချင်နဲ့ရှမ်းမြောက်ဒေသတွေမှာသာမကစကိုင်းတိုင်းကရင်ပြည်နယ်ကယားပြည်နယ်ဘက်တွေမှာလည်းတိုက်ပွဲတွေနေ့စဉ်ဆိုသလိုဖြစ်နေပြီးပွင်လင်းရာသီရောက်လာချိန်မှာစီးရေးအချိန်ပိုမြင့်လာနိုင်တယ်လို့သုံးသပ်တာတွေလည်းရှိပါတယ်။ကြာသပတေးနေ့ကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တစ်ခုဖြစ်တဲ့မူဆယ်မြို့နယ်105မိုင်ဂိတ်မှာပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။လောလောဆယ်ယာယီပိတ်ထားတဲ့ဂိတ်မှာဖြစ်တဲ့ပေါက်ကွဲမှုကဘာလို့လက်ချက်လဲဆိုတာတော့မသိရသေးပါဘူးခင်ဗျာ။